အမေရိကန်ဒေါ်လာတဒေါ်လာကိုမြန်မာငွေကျပ်1400လောက်အထိဖြစ်လာပြီးတဲ့နောက်ငွေကြေးဈေးကွက်အတွင်းအမေရိကန်ဒေါ်လာလိုသလောက်ဝယ်လို့မရတဲ့အနေအထားဖြစ်နေပါတယ်။အမေရိကန်ဒေါ်လာဈေးတက်လာတဲ့အတွက်အခြေခံကုန်ဈေးနှုန်းတက်လာပြီးပြည်တွင်းဈေးကွက်အပေါ်မှာအတော်လေးတက်ရောက်မှုရှိနေပါတယ်။အစိုးရဘက်ကကြက်ငွေအပေါ်မှာလူမှုယုံကြည်မှုရှိအောင်လုပ်ဖို့နောက်ငွေကြေးလက်ပတ်မှုကိုသိရှိနားလည်အောင်လုပ်ဖို့အတွက်စီးပွားရေးအတိုင်းအဝိုင်းကလည်းတိုက်တွန်းနေပါတယ်။မတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
အိုးဘန်ကအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1350နှုန်းနဲ့ဒီကနေ့ဈေးသတ်မှတ်ပါတယ်။အမေရိကန်ဒေါ်လာဈေးစမ်းချိန်ချင်းမြင့်တက်လာတာကြောင့်ကုန်စည်နှုန်းကလည်း20ရာခိုင်နှုန်းလောက်တက်လာပြီးသုံးစွဲမှုကလျော့သွားတယ်လို့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းကပြောပါတယ
်။ဈေးကွက်ကအခုဒေါ်လာဈေးနှုန်းကျတဲ့ဟာကျွန်တော်25ရာခိုင်နှုန်းလောက်ရှိနေပြီပေါ့နော်။20ရာ25ကျားလောက်ရှိနေပြီဆိုတော့ဈေးကွက်ရဆိုတဲ့ကုန်မစည်းအောင်လုံးက20ရာခိုင်နှုန်းလောက်ဈေးတက်သွားတာပေါ့နော်။အဲ့တော့စားသုံးသူတွေအနေနဲ့ကခဏ20ရာနှုန်းလျှော့ပြီးစားမှာလားစားလည်းမတက်လာဘူးမတက်လာတဲ့အချိန်မှာဒီကုန်စည်နှုန်းကတက်လာတဲ့ကြောင့်မို့20ရာနှုန်းလျှော့ပြီးတော့တော့မှဖြစ်တယ်တစ်ခါမှလည်းကျွန်တော်တို့ကစီးပွားရေးမှာပြန်ကြည့်ရင်ပါချေစင်းပါပါရ20ရာနှုန်းလျော့သွားတာပေါ့နော်အထူးသဖြင့်အင်ပို့လုပ်တဲ့လူတွေအတွက်ကတော့ကုန်မစည်းကိုရောင်းနေရောင်းပြီးပြန်ဝင်တဲ့ခါကျတော့ရှုံးနေရပါတော့နော်နောက်တချို့ငွေပေးရမယ့်ငွေချေရမယ့်ငွေပေးချေရမယ့်လူတွေကြတော့လေကဲကဲရှိတာပေါ့ဒေါ်လာကိုဝယ်လို့မရနေတာတော့ဖြစ်တာပါကြတော့ဒီချင်းမီငွေပေးဖို့အတွက်ခက်ခဲတွေတွေ့တာပေါ့နော်ဒါတော့ရည်ရှိချင်တော့နိုင်မီစီးပွားရေးအတွက်ထိခိုက်လာနိုင်တဲ့နေတာတော့ကျွန်တော်မြင်ပါတယ
်နိုင်ငံခြားငွေလဲလှယ်မှုဈေးကွက်အတွက်အပြောင်းအလဲမြန်ဆန်ရတဲ့အဓိကအချက်ကမြန်မာနိုင်ငံတွင်းငွေကြေးလဲပတ်မှုတွေဟာရှုပ်ထွေးနေတာကြောင့်ဖြစ်တယ်လို့လဲစီးပွားရေးအတိုင်းအဝိုင်းကသုံးသပ်ပါတယ်အခုဒေါ်လာဈေးနှုန်းတဟုန်တိုးတက်လာတဲ့အပေါ်အစိုးရဘက်ကသတိထားကင်တွယ်ဖို့လိုအပ်နေပြီလို့လဲစီးပွားရေးလုပ်ငန်းရှင်ဦးမင်းခင်ကဆိုပါတယ
်တရားမွေငွေဆွေးတာလေးငွေအပေးယူလုပ်တာလေးအဲ့ဒီဘက်ကလည်းဟိုဘလောက်ပုံပမာဏရှိပြီးတော့ဘယ်လိုသွားနေလဲဆိုတာလေးဟိုပြချာဘယ်လိုမှဟိုမသိကြဘူးလေပြီးကြတော့ဒီမွေစီဝါနဲ့ပတ်သက်တဲ့အလို့ကြောင့်နေရှိနေတရားဝင်ဆက်ကြမ်းနေတယ်မှာလေးဟိုမိခိုးရအောင်ပေါ့နော်တရားဝင်နဲ့တရားဝင်နဲ့တရားမွေနဲ့ရောနေတာလေးရှိတယ်အဲ့ဒါရီပြောက်မှုရလေကျွန်တော်ပါတယ်ဆိုကျွန်တော်ကတော့တချို့ကိစ္စတွေကတော့ဟိုမကင်ပြနိုင်ဘူးပေါ့တချို့ဟာတွေကတော့ခိုင်ပြနိုင်တယ်တကယ်ကြည့်ရင်ခါလေးတွေတော့တတိကြီးကြီးနဲ့လုံးဆိုင်ရင်ရှိခြေလေးဆက်လိုက်ရင်တော့ဟိုဒီမဲ့ကျိုးကိုကောင်းတဲ့ပက်ကိုဒီနေ့ကျိုးတဲ့အမှုရှိနိုင်တယ်လို့ထင်တာပေါ့
ဈေးကွက်အတွင်းငွေကြေးဈေးကစားသူတွေရှိကောင်းရှိနေနိုင်ပေမဲ့လည်းအခုကိစ္စမှာတော့မြန်မာကျပ်ငွေအပေါ်ယုံကြည်စိတ်ချမှုလျော့လာတဲ့အပိုင်းကပိုပြီးများမယ်လို့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းကသုံးသပ်ပါတယ
်။တချို့ကြရတာပြောတာပေါ့နော်။ငွေကြီးကစားလို့ကျွန်တော်မြန်မာကစားတဲ့ဟာလောက်တော့ကျွန်တော်မတက်ဘူးပေါ့နော်။ကစားတဲ့လူရှိရင်တော့ဘူပန်အနေနဲ့သူ့ရဲ့ပိုပြီးတရားကြီးရဲ့လူကကစားလူကိုခုနတွန်းချလိုက်ရင်ရတာပေါ့။အဲ့လိုပုံပဲနဲ့အားလုံးကယုံကြည်မှုကခုနဘောင်းဝေတံမို့ဟိုကျွန်တော်ကကြာမယ်လို့ယူဆတာလေတချောင်းလို့ကျွန်တော်ပါတာပေါ့နော်အဲ့တော့ခုနအစိုးရဘက်အနေနဲ့ကလည်းအများညောင်းနေတာလို့ပဲ FBI တွေဝင်တော့ဒါမှမဟုတ်လေခုနဒီအခုညီပေါ့နော်ဆိုတော့မှဂျပန်နိုင်ငံကဒေါ်လာစီးသွားလိုက်ချိန်မှာ7 billion လောက်ကျော်တော့ကူညီမယ်ဆိုရင်အဲ့ဒါဘယ်တော့ကူညီမယ်ပါညာဒါတွေပြောရတော့လေပို့ရလူတွေယုံကြည်မှုပြန်ရလာမယ်လို့ကျွန်တော်မြင်ပါတယ်
ကြာသပတေးနဲ့ငွေကြေးဈေးကွက်အတွင်းမှာတော့ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းကဈေးနှုန်း၄မျိုးဖြစ်နေပါတယ်။ဗဟိုဘဏ်ကသတ်မှတ်တဲ့ဈေးကဒေါ်လာကို1350ကျပ်ဆိုပေမဲ့တကယ့်ဈေးကွက်အတွင်းငွေရောင်းဝယ်မှုတွေမှာတော့1400ကျပ်ကျော်ရှိသလို export annie လို့ခေါ်တဲ့ပို့ကုန်ရငွေနဲ့စင်ကာပူမှာရှိနေပြီးသားအမေရိကန်ဒေါ်လာဈေးကတော့ပိုပြီးတော့မြင့်ပါတယ်။ဒီညပိုင်းစင်ကာပူမှာရှိနေတဲ့အမေရိကန်ဒေါ်လာပေါက်ဈေးကမြန်မာကျပ်ငွေ1430ကျပ်နဲ့အမြင့်ဆုံးဈေးပေါက်ပါတယ်။ဒါပေမဲ့ဝယ်ခြင်းတလောက်တော့မရတဲ့အနေအထားမှာရှိနေပါတယ်ရှင်။